ခန်းကြီးနဲ့စစ်တွေမှာကိုဗစ်-19ကူးစက်ခံထားရသူတွေအတွက်နောက်ထပ်ပြင်ဆင်ထားတဲ့ကရင်းနီးယားတရားတစ်ဆယ်ကျန်းရှိနေပြီးဒီထက်များလာရင်တော့စစ်တွေတက္ကသိုလ်မှာတို့ချက်ဖို့နောက်ဆုံးအဆင့်အနေနဲ့အိမ်မှာပဲထားပြီးကုသမှုပေးဖို့အထိစဉ်းစားသုံးသပ်နေတဲ့အကြောင်းတင်ပြပါမယ်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံတွင်ကိုဗစ်-19ကူးစက်မှုအများဆုံးဖြစ်တဲ့စစ်တွေက
ကရင်900ဆန်ဆေးရုံကြီးမှာတနင်္ဂနွေနေ့အထိကိုဗစ်-19ကူးစက်ခံရသူလူပုတ်ကိုတရာ80တဦးကိုကုသဆောင်ရှောက်မှုပေးနေပါတယ်။နောက်ထပ်ကိုဗစ်-19ကူးစက်ခံရသူတွေအတွက်ကရင်နီးယားတရာတစ်ဆယ်ထပ်ပြီးပြင်ဆင်ထားတယ်ဆိုစစ်တွေဆေးရုံအုပ်ကြီးဒေါက်တာဇော်လွင်ကဗီအိုကိုပြောပါတယ်။
ကျွန်တော်တို့ကလေပထမကတရာ900ပေါ့။အဲ့တော့ဆိုတာကြောဒီမှာ200ပေါ့နော်။200ရေဒီမှာပြည်ထောင်စု
40ပေါ့အဲ့တော့ဆိုတော့ဒီမှာကျွန်တော်ကလေးတယ်ဆိုတော့240ပေါ့အဲ့နေရာ40မှာကျွန်တော်တို့ကအခုဒီနေ့ညနေထွက်တဲ့ရှောက်တဲ့ပေါင်းရေဆိုတရာ80ရေဒါပေါ့နော်အဲ့ဆိုတော့ဒီမှာကျွန်တော်တို့ကဆေးရုံမှာလည်း60ထားဖို့ဒါရှိသေးတယ်ပေါ့အကြိမ်နဲ့ဒီနေ့ပုံများရင်တော့ကျွန်တော်တို့တန်းရင်းစီရုံမှာလည်း50ရှိပါတယ်ဗျဒီထက်ပိုပြီးလိုအပ်လာရင်တော့စစ်တွေတက္ကသိုလ်ကိုအသုံးပြုဖို့ဆွေးနွ
ကိုတိကျခွဲပြီးနေရာပြောင်းရွှေ့ဖို့ကိုလည်းစီစဉ်ထားပါတယ်။တကယ်လို့လိုအပ်လာခဲ့ရင်တော့အိမ်မှာပဲထားပြီးကုသမှုပေးဖို့အထိဆွေးနွေးထားတယ်လို့ပြောပါတယ်။
ကျွန်တော်ကဟိုဘယ်ချက်ဆိုဟိုဒီမှာထားပြီးတော့ယောဂကျင့်တာတွေဆိုရင်ဒါဆေးရုံကို contact လုပ်ပြီးတော့ဒါအဲ့ဒါဖုန်းနဲ့တော့၎င်းဆေးရုံတို့ဒါကျွန်တော်ဆေးရုံအမှုလမ်းတော့ချူတာလည်းကောင်းပါတော့။အဲအဲ့လိုမျိုးကတော့ဒါကျွန်တော်တို့ကျွန်တော်တို့အစ်စင်နဲ့ကျွန်တော်ဒီနေဆေးရုံဆိုတာလူကြီးများကလည်းအဲအဲ့ဒီဟာကိုပဲအထူးဝှက်ဆိုင်ပြီးတော့ဒါဆွေးနွေးနေကြတယ်ဆိုတာဒါရှိပါတယ်။အဲ့လိုမျိုးဟိုနောက်ပိုင်းတကယ်ဟိုများလာလို့ဆိုတဲ့ဒါမျိုးအဲချစ်နိုင်တယ်လို့လည်းဒါဟိုပြောလို့ရတဲ့နေရာတခုရှိတယ်ပေါ့နော်။
လက်တလောချင်းနေမှာတော့ COVID-19 ကူးစက်ခံရသူပုံကိုယ်တွေကိုအိမ်မှာထားပြီးကုသမှုပေးရမယ်အခြေအနေမရှိသေးကြောင်းနဲ့ဆေးရုံမှာကျန်းမာကုသမှုပေးတာကယောဂပြန့်ပွားကူးစက်မှုကိုပါထိချုပ်ဖို့ရည်ရွယ်ဆောင်ရွက်တာလို့စစ်တွေဆေးရုံအုပ်ကြီးကပြောပါတယ်။အခုရခိုင်က COVID-19 ကူးစက်မှုကပြန့်ပွားမှုနှုံများပြီးယောဂပြင်းထန်မှုနည်းတယ်ဆိုပြီးပြောဆိုနေကြတဲ့အပေါ်မှာလည်းစစ်တွေဆေးရုံအုပ်ကြီးဒေါက်တာဇော်လွင်ကသတိပေးပါတယ်
။ဟိုတအားကြီးလည်းမကြောက်ပါနဲ့။ဒါဆိုတော့လုံးဝမကြောက်ဘဲနေပါနဲ့နော်။အဲ့တော့ဆိုတော့ဒီကူးစက်မှုမရှိအောင်ချိန်ကျုံအောင်လေကူးစက်မှုမရှိအောင်တော့ဒီနေရာမှာဖြစ်ပါတယ်။အဲနောက်ပြီးတော့သူပြောချင်တာကဒီကျွန်တော်တို့ဆေးရုံကိုတက်တဲ့ဒီနာမျိုးရဲ့အနေအထားကြီးခုလက်ရှိကျွန်တော်တို့က2 week ပေါ့နော်။ဒါနှစ်ပတ်လောက်ပဲရှိတဲ့အချိန်ကျင်းမှာဒီလိုဖြစ်ပေမဲ့အဲနောက်တစ်ပတ်ပေါ့တက်ပြီလို့နေရာမျိုးမှာယောဂရဲ့ဟိုကြောက်လဲမှုကဘယ်လိုဖြစ်လဲဆိုတာကျွန်တော်တို့ကဟိုအတိအကျမပြောနိုင
်စစ်တွေဆေးရုံကြီးမှာတော့ COVID-19 လူနာတွေနဲ့ COVID-19 လူနာမဟုတ်သူတွေကိုပြီးကြအဆောင်တွေခွဲထားပြီးဆေးရုံသုံးပစ္စည်းတွေဆေးရုံဝန်ထမ်းတွေလည်းခွဲခြားထားပါတယ်ကုသရေးပိုင်းအတွက်နောက်ထပ်ရောက်လာမယ့်အကူအညီတွေလည်းရှိတာကြောင့်လုံလောက်မှုရှိမှာပါလို့ဆေးရုံအုပ်ကြီးဒေါက်တာဇော်လင်ကပြောပါတယ်မြန်မာနိုင်ငံမှာအခုအချိန်ထိ COVID-19 ကူးစက်ခံရမှုရှိမရှိကျေကျေပြန့်ပြန့်မစစ်ဆေးနိုင်သေးပါဘူး။ virus ကူးစက်ခံရသူတွေနဲ့ချီးတွေ့ဆက်ဆက်မှုရှိသူတွေကိုပဲတီးတံခွဲထုတ်စစ်ဆေးနေတာဖြစ်ပါတယ်။လက်ရှိအချိန်ထိ COVID-19 စစ်ဆေးထားသူတနင်္ဂနွေနေ့အထိ 36,000 နီးပါးရှိပြီးပိုးကူးစက်ခံရသူ985ဦးတွေ့ထားတာပါ။စောင့်ကြည့်နေရသူက9624ဦးရှိပြီးလက်ရှိအချိန်ထိ COVID-19 ကြောင့်သေဆုံးသူ6ဦးရှိတယ်လို့အစိုးရကထုတ်ပြန်ထားပါတယ်ရှင်။ကျွန်မတင်ကြီးထိုက်ပါ